အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ရဲ့လုံခြုံရေးဆိုင်ရာမှတ်တမ်းတွေပေါက်ကြားခဲ့ပုံရပြီးတော့လူမှုကွန်ရက်တချို့ပေါ်မှာထွက်ပေါ်လာခဲ့ပြီးတဲ့နောက်သက်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အချက်အလက်တွေပေါက်ကြားခဲ့သလားဆိုတာကိုအမေရိကန်တရားရေးဌာနကစုံစမ်းနေပါတယ်ထိတ်တန့်လျှို့ဝှက်ချက်စသဖြင့်ခေါင်းစဉ်တက်ထားတဲ့မှတ်တမ်းတွေကိုဓာတ်ပုံပြန်ရိုက်ပြီးတော့ Twitter နဲ့ Telegram တို့ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖော်ပြခံခဲ့ရတာပါယူကရိန်းစစ်ပွဲအပေါ်အမေရိကန်နဲ့ NATO တပ်ဖွဲ့တွေအကူအညီပေးတဲ့အသေးစိတ်အချက်အလက်တွေအပြင်စစ်ရေးနဲ့ပတ်သက်တဲ့အချက်အလက်တွေပါဝင်ပါတယ်။ February 23ရက်ကနေမတ်လ1ရက်နေ့အထိဖြစ်ပေါ်ရတဲ့အချက်အလက်တွေထဲမှာယူကရိန်းကိုစစ်လက်နက်ပစ္စည်းတွေပေးပို့တဲ့အချက်အထိအချက်နဲ့ပမာဏအသေးစိတ်ပါဝင်ပါတယ်။အချက်အလက်ပေါက်ကြားပုံရတဲ့ကိစ္စကိုတရားရေးဌာနကစုံစမ်းဖို့ကာကွယ်ရေးဌာနကတရားဝင်လွှဲအပ်ခဲ့တယ်လို့ပန်ဒဂွန်ပြောခွင့်ရ Sabrina Singh ကတောက်စာနေကကြေညာချက်ထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းနေပြီလို့တရားရေးဌာနကလည်းတရားကြေညာချက်ထုတ်ပြန်ပါတယ်လူမှုကွန်ရက်ပေါ်မှာဘက်တဂေါ်စစ်ဌာနချုပ်ကအချက်လက်တွေပေါက်ကြားဖော်ပြခံရတယ်ဆိုတာကို New York Times သတင်းစာကြီးပေါ်မှာစတင်ဖော်ပြခဲ့တာပါယူကရိန်းပြည်အရှေ့အလယ်ပိုင်းနဲ့တရုတ်နိုင်ငံတို့နဲ့ဆိုင်တဲ့လုံခြုံရေးလျှို့ဝှက်ချက်တွေဖြစ်ပေါ်ရတဲ့အသေးစိတ်အချက်လက်တွေတောက်စာနေကလည်းထပ်ပြီးပေါ်ထွက်လာတယ်လို့ New York Times သတင်းစာထဲမှာဖော်ပြပါတယ်ရှင်